ဖေဖော်ဝါရီလ17ရက်နေ့နေ့လယ်ပိုင်းကဗြိတိန်နိုင်ငံရဲ့ဝန်ကြီးဘောရစ်ဂျွန်ဆန်ဟာရခိုင်ပြည်နယ်ကိုကုန်းလန်းရီလန်းတို့ကပြန်လည်ဝင်ရောက်လာမဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်ယာယီလက်ခံရေးစခန်းတွေမီးလောင်ခံထားရတဲ့ဒေသခံကျေးရွာတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဒီလိုတွားရောက်ကြည့်ရှုစဉ်အတွင်းသတင်းတောက်တွေနဲ့တွေ့ရမှာဗြိတိန်နိုင်ငံရဲ့ဝန်ကြီးကဒေါ်အောင်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကထိတ်လန့်တုန်လှုပ်စရာအနှိမ့်ထာယုံဖြစ်ရပ်တွေနဲ့ပတ်သက်လို့အပြည့်အဝနားလည်သဘောပေါက်တယ်လို့မထင်ကြောင်းပြောခဲ့ပါတယ်
။ Yes, the difficulty is that to be honest, I'm not sure she really understands the full horror.
ဗြိတိန်နိုင်ငံရဲ့ဝန်ကြီးဟာကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးပြည်နယ်ဝန်ကြီးချုပ်ဦးညီဘူးတို့နဲ့အတူရခိုင်ပြည်နယ်မြောက်ပိုင်းကမောင်းတော်မြို့နယ်ပန်းတော်မြင့်ကျေးရွာကိုတပ်မတော်ရဟတ်ရင်နဲ့တွားရောက်ခဲ့ပါတယ်။ခီးစဉ်အတွင်းမှာဒေသခံရွာသားတွေနဲ့ကျေးရွာမိလောင်မှုဖြစ်စဉ်နဲ့နိုင်ငံတော်ကပံ့ပိုးကူညီမှုတွေကိုမေးမြန်းခဲ့ပါတယ်။အဲ့ဒီနေ့မနေ့ပိုင်းကဗြိတိန်နိုင်ငံရဲ့ဝန်ကြီးဟာနေပြည်တော်နိုင်ငံရဲ့ဝန်ကြီးဌာနမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံချိန်မှာလည်းနေရက်ဆွန့်ခွာသွားသူတွေကိုပြန်လည်လက်ခံဖို့စီစဉ်ထားတာတွေရခိုင်ပြည်နယ်ရဲ့နောက်ဆုံးဖြစ်ပေါ်တိုးတက်မှုအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရ2018ခုနှစ်ဇန်နဝါရီလ23ရက်ကစပြီးကုန်းလန်းကနေပြန်လည်ဝင်ရောက်လာမဲ့သူတွေအတွက်တောင်ပြိုလယ်ဝဲယာယီလက်ခံရေးစခန်းနဲ့ရေလန်းကပြန်လည်ဝင်ရောက်လာမဲ့သူတွေအတွက်ငခုရယာယီလက်ခံရေးစခန်းတွေကိုမြန်မာအစိုးရဘက်ကဖွင့်လှစ်ထားခဲ့တာပ
ါ Well I think the key thing is that the villagers are still so frightened that they
ဒီကချက်ကတော့ဒီရွာသားတွေဟာအခုချိန်ထိကြောက်လန့်နေကြဆဲဖြစ်ပြီးသူတို့ရဲ့နေအိမ်တွေကိုဘယ်သူတွေကမိရှို့ခဲ့တယ်လဲဆိုတာကိုထုတ်မပြောရကြတဲ့အချက်ပါပဲကျွန်တော်တို့ကပြောသလိုရွာသားတွေကသူတို့အိမ်တွေကိုကိုယ်တိုင်မိရှို့ခဲ့ကြတယ်ဆိုတာဟာအင်ပတန်ကြီးစရာကောင်းပါလေရွာသားတွေကလည်းဒါဟာယုတ်တိကင်းမဲ့တဲ့ကိစ္စလို့မြင်ပါတယ်တကယ်လို့ထွက်ပြေးသွားသူတွေပြန်လာမယ်ဆိုရင်တော့နေရာတက်မှာပြန်ပြီးနေကြမလားဆိုတာစိုးရိမ်ပါတယ်ဒါကြောင့်ဒီလူတွေကိုပြန်ပြီးနေရာချထားဖို့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ကြီးကြပ်မှုလိုအပ်ပါတယ်ဒီချက်ကိုဒေါအောင်ဆန်းစုကြည်နဲ့ဒီနေ့မနက်ကတွေ့ဆုံချိန်မှာကျွန်တော်ပြောခဲ့ပါတယ
်ဒေါအောင်ဆန်းစုကြည်အနေနဲ့လက်ရှိအခြေအနေတွေကိုပြောင်းလဲသွားအောင်လုပ်နိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်နေတဲ့အကြောင်းကိုလည်းဗြိတိန်နိုင်ငံရဲ့ဝန်ကြီးကပြောခဲ့ပါတယ်အဲ့ဒါလို့ပြောင်းလဲဖို့အတွက်နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့တွေကိုပါဝင်ဆောင်ရွက်ခွင့်ပြုဖို့လိုတယ်လို့လည်းဆိုပါတယ်။ဒုက္ခသည်တွေကိုသူတို့ဆန္ဒအလျောက်ဂုဏ်သိက္ခာရှိရှိပြန်လာအောင်လှုပ်ဆောင်ဖို့လည်းလိုအပ်တယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်
။ Yes, the difficulty is that to be honest, I'm not sure she really understands the full horror of what
အမှန်တိုင်းပြောရရင်ဒေါ်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အနှိမ့်ထာယုံတွေကိုအပြည့်အဝနားလည်သဘောပေါက်မပေါက်ကျွန်တော်အတိအကျမပြောနိုင်ပါဘူး။ဒေါ်ဆန်းစုကြည်ဟာကျွန်တော်တို့ဒီကနေ့တွေ့ခဲ့ရသလိုမိလောင်ကျွမ်းခဲ့တဲ့နေရာကိုရဟင်းနဲ့လာပြီးကြည်ဘူးတယ်လို့မထင်ပါဘူးကျွန်တော်အနေနဲ့ဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုအရေးပါတယ်လို့ယုံကြည်ထားသလိုဒေါ်ဆန်းစုကြည်ဟာသူ့ဘဝတစ်လျှောက်အံ့ဩလာအောင်ဆွမ်းဆောင်နိုင်ခဲ့တယ်လို့ထင်ပါတယ်လက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေနဲ့တိုင်းပြည်သွားနေတဲ့လမ်းကြောင်းကိုခုလိုတွေ့ရတဲ့အတွက်ကျွန်တော်အနေနဲ့အင်မတန်ဝမ်းနည်းမိပါတယ
်ဗြိတိန်နိုင်ငံရဲ့ဝန်ကြီးဘောရစ်ဂျွန်ဆန်ဟာမြန်မာနိုင်ငံကိုမလာခင်ဖေဖော်ဝါရီလ9ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့တွေ့ဆုံပြီးရိုဟင်ဂျာဒုက္ခသည်အရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒါအပြင်ကော့စ်ဘဇာကရိုဟင်ဂျာမွတ်စလင်ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဒီဒုက္ခသည်တွေဟာသူတို့နေထိုင်ခဲ့တဲ့ဒေသတွေကိုစိတ်ချလုံခြုံစွာတိတ်ခါရှိရှိပြန်လည်တွားရောက်နေထိုင်ခွင့်ရဖို့လိုတယ်လို့လည်းဗြိတိန်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်
။ I'm afraid I have to say that talking to politicians in Naypyidaw in the capital today listening to Dorsu I don't
maybe တော့မှာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာတွေဒေါ်ဆန်းစုကြည်ပြောတာတွေကိုနားထောင်ရတာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခုလိုထိတ်လန့်တုန်လှုပ်စရာကောင်းလာတဲ့ကိစ္စတွေပြစ်ပျက်ခဲ့တယ်ဆိုတာကိုဒေါ်ဆုနေနဲ့အပြည့်အဝတည်ထားတယ်လို့ကျွန်တော်တို့မထင်ပါဘူးအခုလိုလူနဲ့လူချင်းကျူးလွန်တဲ့လုပ်ရက်တွေကိုခင်ဗျားတို့တော့မသိပါဘူးကျွန်တော်ဘဝမှာတော့ဒါမျိုးတစ်ကြိမ်တစ်ခါမှမမြင်မတွေ့ဘူးပါဘူးရွာတွေရာနဲ့ချီပြီးမိရှို့ခံရတဲ့ဖြစ်ရက်တွေဟာအကြီးကျယ်စိတ်ထိခိုက်စရာပါလက်ရှိမှာတည်တည်ငြိမ်ငြိမ်ဥဆောင်မှုတစ်ခုလိုအပ်နေတယ်လို့လည်းထင်ပါတယ်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အတူတွဲပြီးဒုက္ခသည်တွေနေရပြန်လာနိုင်အောင်ဆောင်ရွက်ပေးမဲ့ဥဆောင်မှုတစ်ခုလိုအပ်တယ်လို့လည်းထင်ပါတယ်
။မြန်မာနိုင်ငံခရီးစဉ်အတွင်းမှာမြင်တွေ့ကြားသိကြရတာတွေအပေါ်သူ့အနေနဲ့ပုံမြင်တော့ကဖြစ်နေကြောင်းနဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအနေနဲ့သူတို့ရဲ့မူလနေရမှာပြန်နေနိုင်ရေးအတွက်ကြိုးပမ်းသွားမယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဘောရစ်ဂျွန်ဆန်ကထိုင်းနိုင်ငံနိုင်ငံရဲ့ဝန်ကြီးနဲ့ဖေဖော်ဝါရီလ12ရက်နေ့ကတွေ့ဆုံတဲ့အချိန်မှာလည်းပြောသွားခဲ့ပါတယ်ခင်ဗျာ။